ရခိုင်ပြည်နယ်မြောက်ပိုင်းပြည်ပခန့်အပါအဝင်ရိုဟင်ဂျာဒုက္ခသည်အရေးကိစ္စနဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်အစိုးရနဲ့ဆွေးနွေးဖို့မြန်မာနိုင်ငံရဲ့အမျိုးသားလုံခြုံရေးအကြံပေးဦးတောင်ထွန်းဟာဒီကနေ့တနင်္ဂနွေနေ့မှာဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိမှာဖြစ်ပါတယ်။တနင်္လာနေ့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးမာမုဒ်အလီနဲ့တွေ့ဆုံတဲ့အခါမှာဆွေးနွေးနိုင်မယ့်အကြောင်းအရာတွေနဲ့ပတ်သက်လို့သဘောထားအမြင်တွေကိုမှတ်အင်ဂျင်နိုင်ကတင်ပြထားပါတယ်ရှင်
။ဦးတောင်ထွန်းဟာတနင်္လာနေ့မှာဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးမာမုဒ်အလီနဲ့တွေ့ဆုံမှာဖြစ်တယ်လို့ဝင်ကြီးချုပ်ရှေ့ခ်ဟာစီနာနဲ့လည်းဆွေးနွေးဖို့ရှိပါတယ်။အဲ့ဒီလိုဆွေးနွေးရမှာမြန်မာရဲ့အိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံနယ်စပ်မှာခိုလုံနေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုနေရရင်းပြန်ပို့ရေးဘင်္ဂလားဒေ့ရှ်အစိုးရဘက်ကအဆိုပြုချက်တွေကိုအလေးထားဆွေးနွေးနိုင်ဖို့ရှိကြောင်းဘင်္ဂလားဒေ့ရှ်ကလာတဲ့သတင်းတွေကဆိုပါတယ်။ခီးစဉ်အတွင်းဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးနဲ့တွေ့ဆုံတဲ့အခါမှာဒုက္ခသည်တွေရဲ့လုံခြုံရေးကိုအထူးအလေးပေးဆွေးနွေးစေလိုကြောင်းဒီတိမ်အခြေဆိုင်ရိုဟင်ဂျာအဖွဲ့အစည်းဥက္ကဋ္ဌဦးထွန်းခင်ကအခုလိုပြောပါတယ
်။ဦးတောင်ထွန်းသွားတဲ့နေရာမှာဘင်္ဂလားဒေ့ရှ်အစိုးရနဲ့အဓိကသူတို့ဆွေးနွေးရမှာကဒီရိုဟင်ဂျာတွေအခု9000ကျော်ကျော် UN report အရပေါ့နော်အဲ့လိုသူတို့အိမ်တွေမီးရှို့လိုက်လို့သူတို့ကိုမတင်းကျပ်လို့ဆုံးကွာတာတွေရှိတယ်။မြန်မာအစိုးရနဲ့ဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့ဒါရေးရှိအတွက်တော့ရိုဟင်ဂျာပြည်သူတွေရဲ့လုံခြုံရေးနဲ့သူတို့ရဲ့ရားပိုင်ခွင့်တွေပေးပြီးတော့သူတို့ရဲ့ဆုံးရှုံးနေတဲ့အခွင့်အရေးတွေပေးပြီးတော့ရိုဟင်ဂျာတွေကိုပြန်ခေါ်ဖို့သူတို့အနေနဲ့ဆွေးနွေးသင့်တယ်လို့ထင်တယ
်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ရဲ့ခန့်မှန်းချက်အရ2016ခုနှစ်အောက်တိုဘာလ9ရက်နေ့ကစပြီးရခိုင်ပြည်နယ်အတွင်းမြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့နယ်မြေရှင်းလင်းရေးလှုပ်ဆောင်မှုတွေကြောင့်လူနည်းစုမွတ်စလင်အနည်းဆုံး9400လောက်အိုးအိမ်စွန့်ခွာထွက်ပြေးခဲ့ရတယ်လို့ဆိုပါတယ်ဒါပေမဲ့လည်းအရင်စစ်အစိုးရလက်ထက်တွေကတည်းကမြန်မာစစ်တပ်ရဲ့ညှဉ်းပန်းနှိပ်စက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်နယ်စပ်ကိုထွက်ပြေးခိုလုံနေကြတဲ့ရိုဟင်ဂျာဒုက္ခသည်ဦးရေတိမ့်နေချီရှိနေတယ်လို့ဦးထွန်းခင်ကပြောပါရယ်။အမျိုးသားလုံခြုံရေးအကြံပေးဦးတောင်ထွန်းဟာသူ့ရဲ့ဘင်္ဂလားဒေ့ရှ်ခီးစဉ်မတိုင်ခင်စနေနေ့ကကြေညာချက်ထုတ်ပြန်ရမှာရခိုင်ပြည်နယ်မြောက်ပိုင်းလုံခြုံရေးအခြေအနေတွေကိုစိုးရိမ်ဖွယ်ရာရှိနေကြောင်းပြောဆိုခဲ့ပါရယ်။အကြံဖက်တိုက်ခိုက်မှုတွေတကြော့ပြန်ဖြစ်လာမဲ့အခြေအနေတွေကိုတွေ့နေရကြောင်းဒေတာရင်းမတိမငိမ့်ဖြစ်အောင်ဆောင်ရွက်နေတဲ့အစွန်းရောက်ကျန်းဖက်သမားများကိုဖော်ထုတ်ဖမ်းဆီးနိုင်ဖို့နိုင်ငံတော်ဘက်ကကြိုးပမ်းနေတယ်လို့လူသားချင်းစာနာမှုအကူအညီတွေလိုအပ်နေသူတွေကိုလည်းမြန်မာအစိုးရကထိထိရောက်ရောက်ပံ့ပိုးပေးနေတယ်လို့ဦးတောင်ထွန်းကဆိုပါတယ်။ဒါအပြင်တောက်ကြနေကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ပါဝင်တဲ့နေပြည်တော်သမရအိမ်တော်မှာပြုလုပ်တဲ့ရခိုင်အရေးအထူးအစည်းအဝေးမှာလည်းသူကိုယ်တိုင်တက်ရောက်ဆွေးနွေးခဲ့ပါတယ်။အထူးသဖြင့်ကုလသမဂ္ဂရဲ့အချက်လက်ရှာဖွေရေးအဖွဲ့ကမြန်မာအစိုးရကလာရောက်ခွင့်ပြုမှာမဟုတ်ဘူးဆိုတာနဲ့ပတ်သက်လို့အစိုးရပိုင်ရုပ်သံသတင်းဌာနနဲ့တွေ့ဆုံမေးမြန်းခဲ့မှလည်းမြန်မာနိုင်ငံအပေါ်နိုင်ငံတကာရဲ့ဆွဆွဲပြောဆိုမှုတွေကိုတတိထားဖို့လိုကြောင်းဦးတောင်ထွန်းကပြောသွားပါတယ
်။ဒီချိန်ထဲမှာပဲအများစုကသံနှုန်းတစ်ခုဖြစ်လာဖို့ကြိုးစားခဲ့တာစင်တာကောင်းတဲ့ဆောင်ရွက်တာမျိုးရှိနိုင်ပေမဲ့နိုင်ငံရေးရအလွဲသုံးမှုထိုတဲ့တာမျိုးတွေ့ရှိရပါလေ။ဒီမှာနိုင်ငံလဲဆွဆွဲပြောဆိုတာမျိုးတွေ့ရှိရပါလေ။ဒါကြောင့်နိုင်ငံတကာစံနှုန်းတွေကိုကလဲသုံးပြီးလောင်းဖို့ချေလေလို့ဥတွေကိုတတိပြုချောင်ရှားဖို့ပြပါလေ။
ဒါပေမဲ့လည်းရခိုင်ပြည်နယ်မြောက်ပိုင်းမြန်မာလုံခြုံရေးတပ်တွေကလူအခွင့်အရေးချိုးဖောက်မှုတွေကြဲကြဲပြန့်ပြန့်ကျူးလွန်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေကိုစုံစမ်းစစ်ဆေးမဲ့ကုလသမဂ္ဂကိုစားပြုအဖွဲ့ကိုမြန်မာနိုင်ငံအတွင်းလာရောက်ခွင့်ပြုခြင်းအပြင်အခြေအနေတွေကိုနိုင်ငံတကာကရှင်းရှင်းလင်းလင်းပိုးပြီးသိနိုင်မဲ့အခွင့်အလမ်းတွေရှိနေတဲ့အတွက်ဝင်ရောက်ခွင့်ပြုတင်တယ်လို့ဦးထွန်းခင်ကဆိုပါတယ်
။ကျွန်တော်တို့တွေ့တာကတော်စုကစစ်တပ်ကိုထိန်းချုပ်နိုင်စွမ်းလည်းမရှိဘူးပြီးတော့သူကစစ်တပ်ကျူးလွန်တဲ့ဖောက်ဖျက်မှုတွေကိုဖိအားပေးနိုင်စလို့မရှိဘူးပြီးတော့တစ်ဖက်ကတော့သူကဒါကစစ်တပ်ကိုကာကွယ်တယ်လို့ကျွန်တော်တို့မြင်ပါတယ်ပြီးတော့နိုင်ငံတကာကနေကုလသမဂ္ဂ fact finding mission ပေါ့နော်ဒီ mission ကိုနိုင်ငံတကာနေလွတ်တယ်ဆိုတာဒါအလကားတော့မဟုတ်ပါဘူးသူတို့မှခိုင်ခိုင်မာတဲ့ခိုင်မာတဲ့အထောက်အထားတွေရှိလို့ဒီဟာကိုလွတ်ကျင်းပြတယ်ပြီးတော့ဒီဟာကပိုးပြီးအခြေအနေကပိုးပြီးဆိုးဝါးနိုင်တယ်လို့ကျွန်တော်တို့အနေနဲ့ထင်ပါတယ်
မြန်မာဆွေရဘက်ကတော့ကုလသမဂ္ဂရဲ့အချက်လက်ရှာဖွေရေးအဖွဲ့ကိုဆင်လွတ်ဖို့မလိုအပ်တဲ့အကြောင်းရင်းထဲမှာကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအန်နဲ့ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရှိနေပြီးဒီကော်မရှင်ရဲ့ကြားဖြတ်စီရင်ခံစာပါအကြံပြုချက်တွေအတိုင်းသူတို့ဘက်ကဆောင်ရွက်အကောင့်ထဲပေါ်နေတယ်လို့နိုင်ငံတကာကတုံ့ပြန်ပြောဆိုထားပါတယ်ရှင်